ိုဗစ်ကရောဂါကြောင့်ကမ္ဘာတဝန်းသေဆုံးမှုတွေနဲ့ကူးစက်မှုအသစ်တွေကြာသပတေးတွေကစာရင်းတင်လောက်အောင်များပြားခဲ့တယ်လို့ယောဂါကူးစက်မှုတွေထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတချို့မှာပါကူးစက်မှုတွေပြန်တိုးလာနေပါတယ်အမေရိကန်နဲ့ပေရူးနိုင်ငံတွေပြီးရင်တတိယအများဆုံးဖြစ်ဘရာဇီးနိုင်ငံမှာ24နာရီအတွင်းသေဆုံးသူ4000ကျော်ခဲ့တာပါ။အိန္ဒိယနိုင်ငံမှာတော့24နာရီအတွင်းကူးစက်သူ 32,000 နီးပါးရှိခဲ့ပြီးအီရန်နိုင်ငံမှာလည်း3ရက်ဆက်တိုက်ကူးစက်မှုတွေစံချိန်တင်တိုးလာရမှာ 22,600 နီးပါးရှိခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ကာကွယ်ဆေးထိုးဝင်ရှိသူတွေစေထိုးကြဖို့လဲတွစ်တာလူမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။အမေရိကန်ပြည်သူမှာတော့အရွယ်ရောက်သူလူဦးရေရဲ့20ရာခိုင်နှုန်းနီးပါးကာကွယ်ဆေးထိုးထားပြီးနယူးမက္ကဆီကိုပြည်နယ်ကတော့25ရာခိုင်နှုန်းထိုးပြီးတဲ့ပထမဆုံးပြည်နယ်တစ်ခုလည်းဖြစ်လာပါဗျ။ဒီကြောပြန်ယောဂကူးစက်မှုတွေအပြင်းထန်ခံနေရတဲ့အိန္ဒိယနိုင်ငံမှာတော့လူဦးရေတန်း1400မှာ17တန်းသာအပြည့်အဝကာကွယ်ဆေးထိုးထားပါဗျ။ဘရာဇီးနိုင်ငံမှာလည်းလူဦးရေတန်း210ရဲ့300ရာခိုင်နှုန်းနီးပါးကိုသာကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးထားတာပါ။တောင်ကိုရီးယားနိုင်ငံမှာလည်းဇန်နဝါရီလ9ရက်နေ့ကစလို့အများဆုံးဖြစ်ကူးစက်သူ900ကျော်တွေ့ရှိခဲ့တာကြောင့်လူချင်းချင်းထိတွေ့ဆက်ဆံမှုတွေကိုကန့်သတ်ဖို့လဲကျန်းမာရေးပညာရှင်တွေပြင်ဆင်နေပါတယ်။ကာယောဂါကြောင့်သေဆုံးသူ95ယောက်သာရှိခဲ့တဲ့ထိုင်းနိုင်ငံမှာတော့ဗြိတိန်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်ရောဂါပိုးအမျိုးအစားကိုပြည်တွင်းမှာပထမဆုံးတွေ့ရှိခဲ့တဲ့အကြောင်းအတည်ပြုထားပါတယ်။